Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington ne ro VOA American tan ga ni 2020 October la 10 ye sine ni mane khe season re go Myanmar san lo chain mane 6 na yi ga ni 9 na yi thi line no meter 2440 ne 51 line line meter 190 ro ga ni thong nen pe ni ba bi. Chama khin myo tat ba. Di mane khe tadin re go ko yen min thon ne du pyo pya pe ba me.ဥရောပမှာ COVID-19 ကူးစက်မှုတိတ်များတဲ့ဒေတာတစ်ခုဖြစ်တဲ့စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီရောဂါမပြန့်ပွားအောင်ချထားတဲ့တားမြစ်ချက်တွေကိုဒေတာဆိုင်ရာတရားရုံးကဖယ်ရှားပစ်ခဲ့တဲ့နောက်မှာစပိန်အစိုးရကမက်ဒရစ်မြို့တော်အတွက်တောက်ကြမ်းနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒေတာရင်းခရီးသွားလာခွင့်တားမြစ်ဖို့အတွက်ထောက်ပြန်ချက်တွေကိုဒေတာဆိုင်ရာအရာရှိတွေကမလိုက်နာကြတဲ့အတွက်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်အစိုးရကကက်ဘိနက်အထူးအစည်းအဝေးခေါ်ယူပြီးအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာပါ။ဒီလိုကြေညာလိုက်တဲ့အတွက်ဝန်ကြီးချုပ်ဆန်ချက်စ်အနေနဲ့မြို့တော်မက်ဒရစ်အတွက်ကန့်သတ်မှုအသစ်တွေကိုချမှတ်ဖို့အာဏာပိုရလာပြီဖြစ်ပြီးမြို့တော်အာဏာပိုင်တွေဘက်ကလည်းဒေသဆိုင်ရာတရားရုံးအမိန့်ထွက်လာပြီးနောက်ပိုင်းလှည့်လျူရှုခဲ့ကြတဲ့ရောဂါကာကွယ်ဆိုင်ရာကန့်သတ်မှုတွေကိုပြန်ပြီးလှုပ်ဆောင်ရတော့မှာဖြစ်ပါတယ်။မက်ဒရစ်မြို့တော်နဲ့ဒေသရင်းမြို့ကိုးမြို့မှာနေထိုင်သူတွေအနေနဲ့ခိုင်လုံတဲ့အကြောင်းပြချက်တစုံတရာမရှိဘဲပြင်ပသွားလာခွင့်မလုပ်ဖို့ပါဝင်ရောဂါကာကွယ်ဆိုင်ရာကန့်သတ်မှုတွေချမှတ်လိုက်ကြောင်းကျမ်းမာရေးဝန်ကြီးကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နာဂွန်နိုကာရာဘက်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားသတင်းနှစ်ပတ်နီးပါးဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံမှုတွေများလာနေခြင်းမှာပဲဒီဒေသရင်းအပြစ်ခတ်တွေချက်ချင်းရပ်ဆဲဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပိုင်ကြားလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြောင်းသိရတဲ့အတွက်အထူးစိုးရိမ်ကြောင်းလဲလူခွင့်ရေးဆိုင်ရာမဟာမင်းကြီးကကြေညာချက်ထုတ်ပြန်ခဲ့တာပါ။စက်တင်ဘာ29ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေအတွင်းစစ်သား400ကျော်တေဆွန်းသွားပြီးထောင်ပေါင်းများစွာနေအိမ်ဆွတ်ခွာထွက်ပြေးနေရတာပါဒီတိုက်ပွဲတွေအဆုံးသတ်ဖို့အတွက်ရုရှားစစ်အကဂျာဝင်ဆောင်ရွက်ပေးမဲ့ဆွေးနွေးပွဲတွေမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်ဖက်စလုံးကပါဝင်ဖို့သဘောတူခဲ့ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲမီရှယ်ဘက်ရှလက်ရဲ့ပန်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်ဂျူလာထဲမှာအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck နဲ့သူ့အဖွဲ့ဟာသူ့အလုပ်ဆောင်ဝင်ခြင်းကစပြီး USAGM ကို American အစိုးရရဲ့သတင်းဌာနတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အပြင်းထန်လုပ်နေတယ်လို့ချက်တပရင်းနေ Washington DC တရားရုံးမှာတင်သွင်းတဲ့ဆွဲချက်မှာဖော်ပြထားပါတယ်။အလုပ်ကနေဆိုင်းငံ့ခံခဲ့ရတဲ့ USAGM ဝန်ထမ်းဟောင်း9ဦးကိုစားတင်သွင်းတဲ့စာမျက်နှာ84မျက်နှာပါဆွဲချက်ထဲမှာ Michael Peck နဲ့သူ့အဖွဲ့ရဲ့လုပ်ဆောင်မှုတွေဟာတရားဥပဒေနဲ့မငြိမ်ညွတ်တာဒါမှမဟုတ်လက်စားချေတာနဲ့သတင်းမီဒီယာကွန်ရက်ကိုနိုင်ငံရေးလွှမ်းမိုးမှုကင်းအောင်ကာကွယ်တဲ့တားမြစ်ချက်ကိုချိုးဖောက်တာမျိုးဖြစ်တဲ့အတွက်သူတို့ရဲ့ဆုံးဖြတ်ချက်နဲ့လောက်ရတွေကိုတားမြစ်ပေးဖို့တရားရုံးကနေပါဝင်ဆောင်ရွက်ပေးဖို့ပန်ကြားထားတာဖြစ်ပါတယ်။ VOA နဲ့တခြားသတင်းမီဒီယာဌာန၄ဦးကိုကြီးကြရတဲ့ USAGN ရဲ့အကြီးအကဲဖြစ်တဲ့တာဝန်ဆထမ်းဆောင်ခြင်းမှာ Michael Peck ဟာသတင်းမီဒီယာဌာန၄ဦးကအကြီးအကဲတွေကိုအလုတ်ဖြုတ်ပစ်ခဲ့တာဖြစ်ပြီးသူအလုတ်မဝင်ခင်နှုတ်ထွက်သွားခဲ့တဲ့ VOA အကြီးအကဲ Amanda Bennett နေရာမှာတော့ LSC Beverage ကိုယာယီကြည့်ခဲ့ဖြစ်နဲ့ခံခဲ့တာဖြစ်ပါတယ်။ဩဂုတ်လထဲမှာခွင့်ခံစား권ပေးလိုက်တဲ့ USAGM က CFO အကြီးအကဲဟောင်း Grant Turner နဲ့တခြားအကြီးအကဲအမှုဆောင်အရာရှိဟောင်း၄ဦးတို့ကကျတဲ့ပရင်းနေမှာတရားဆွဲဆိုလိုက်တာဖြစ်ပြီးတရားဆွဲဆိုခံရသူတွေကတော့ USAGM ရဲ့ CEO ဖြစ်တဲ့ Michael Peck နဲ့သူ့ရဲ့ဝန်ထမ်း၅ဦးဖြစ်ပါတယ်။ Michael Peck နဲ့သူ့အဖွဲ့ဟာသတင်းတွေအတွက်သတင်းတိဖြတ်ရေးဆုံးဖြတ်ချက်ကိုဆက်ဖက်တာနဲ့ USAGM ကွန်ရက်ထက်ကသတင်းတောက်တွေရဲ့လူမှုမီဒီယာမှာတင်တဲ့ပုံကိုယ်ရေးသားချက်တွေမှာသမ္မတ Donald Trump ကိုဆန့်ကျင်တဲ့ဗက်လိုက်မှုတွေရှိမရှိတိဖြတ်စစ်ဆေးတာတွေလုပ်ပြီး Firewall Violation ဆိုခေါ်တဲ့ပြင်ပဝင်ဆွတ်ခြင်းတားမြစ်ချိုးဖောက်မှုနဲ့မှားယွင်းတဲ့စီမံခန့်ခွဲမှုတွေရှိမှာကိုစိုးရင်ကြောင်းတရားဆွဲဆိုမှုမှာဖော်ပြထားပါတယ်။ VOA ကိုတောက်ကြံနေကပြဖို့တဲ့ကြေညာချက်တစ်စောင်တည်းမှာတော့ Michael Peck ကအခုလိုတရားဆွဲဆိုမှုကအဓိပ္ပာယ်မရှိကြောင်းနဲ့သူနဲ့သူ့အဖွဲ့ရဲ့ဆုံးဖြတ်လှုပ်ဆောင်ချက်တွေအားလုံးဟာမှန်ကန်ပြီးတရားဥပဒေနဲ့ညီညွတ်တယ်လို့ဖော်ပြထားပါတယ်။ American တောင်ပိုင်းပင်လယ်ကွက်ဒေသကန်ယိုရန်စီကိုဥတီရွေရှားနေတဲ့ Hurricane မုန်တိုင်း Delta ဟာတောက်ကြမ်းနေမှာကုန်းတွင်းပိုင်းကိုရောက်လာနိုင်ပြီးဒီမုန်တိုင်းဟာ Texas ပြည်နယ်ကနေ Mississippi နယ်အထိဒေသတချို့အတွက်အလွန်အနည်းကြီးတဲ့မုန်တိုင်းတစ်ခုဖြစ်ကြောင်း American Hurricane Center ကသတိပေးချက်ထုတ်ပြန်ထားပါတယ်။Hurricane မုန်တိုင်း Delta ဟာ Louisiana ကမ်းရိုးတောင်ပိုင်းမိုင်130လောက်မှာရောက်နေပြီဖြစ်ပြီးလေတိုက်နှုန်းကတနအီကို115မိုင်နှုန်းလောက်တိုက်ခတ်နေတဲ့အတွက် Hurricane ပြန်အဆင့်3ရှိနေပြီဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။ ဒီ hurricane ဟာကမ်းခြေနားကတ်လာရင်အားနည်းနည်းပြော့သွားနိုင်တယ်လို့လည်းပြောပါတယ
်ဘယူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမတော်မှာ Very American တန်ရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်မြန်မာနိုင်ငံမှာအောက်တိုဘာလ9ရက်နေ့ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်ခံရသူအသစ် 1462 ဦးစံချိန်သစ်တင်တွေ့ရှိခဲ့ပါတယ်။အရင်တစ်ပတ်တွေကနေ့စဉ်စစ်တဲ့နှုန်းထက်3ဆများတဲ့ဓာတ်ကွဲနမူနာစမ်းသပ်စစ်ဆေးမှု 15,300 တခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုတနေ့တည်းရောဂါကူးစက်ခံရသူစံချိန်တင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံရသူစုစုပေါင်း 13,906 ဦးရှိပြီဖြစ်ပါတယ်။သေဆုံးသူလည်း32ဦးတူလာရမို့စုစုပေါင်း966ဦးအထိရှိလာပြီဖြစ်ပါတယ်မြန်မာနိုင်ငံမှာအမြန်ဆစ်နိုင်တဲ့နီးနဲ့မကြခင်ရပိုင်းတွင်လူပိုများဆစ်လာနိုင်ကြောင်းနဲ့အရေအပတ်တွေကနေနိုင်စာရင်3ဆလောက်ပိုဆစ်တာဖြစ်ပေမဲ့ကူးစက်မှုကအနည်းငယ်ပဲတက်လာတယ်လို့လည်းကျမိုင်နဲ့အားစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါရယ်နောက်ပိုင်းမှာယောဂကူးစက်ခံရသူတွေနဲ့ပတ်သက်ပြီးပြောင်းလဲလာနိုင်တဲ့အနေအထားပေါ်မူတည်ပြီးရက်ရွာအတွင်းသီးသန့်နေရာတွေနဲ့ပြစ်တော်တဲ့အိမ်တွေမှာပါထားနိုင်ဖို့စဉ်းစားနေတဲ့အကြောင်းလဲဒေါက်တာတန်းနိုင်စိုးကပြောပါရယ
်နောက်ပိုင်းမှာတော့ဒါ community based system ကိုကျွန်တော်ကဥတည်တာပေါ့နော် community based isolation center ပေါ့ဆရာကျွန်တော် CIC လို့ပုံစံမျိုးနဲ့ချက်သွားနိုင်တယ်နောက်တစ်ခုကတစ်ဖက်ကဒီခြေနေကောင်းတဲ့လူတွေကအိမ်မှာပဲပေါ့နော်ခြေနေကောင်းတဲ့လူကဒီအိမ်နေတာလူနာရဲ့အတက်ရွယ်ယောဂနေတာတောင်းနေဆက်လက်ပြီးကူးစက်နိုင်တဲ့ဟာတစ်ဖက်ကဆေးရုံနဲ့နီးကပ်တဲ့အခြေအနေပေါ့နော်လဖာရဲသွားလို့ရမယ့်အခြေအနေဒီဟာယူစုံစမ်းပြီးတော့တောင်းရမှာဖြစ်ပါတယ
်ဆေးရုံကဆင်းနိုင်သူကလည်းဒီနေ့382ဦးအထိရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူ6838ဦးဖြစ်ပါတယ်ဒီရေအတွက်ကပိုးထွေသူစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးရှိတာပါမြန်မာနိုင်ငံမှာအရေးကြီးတဲ့ရွေးကောက်ပွဲကာလအတွင်းသတင်းသမားတွေကို COVID-19 ဒင်းချိုရေးကန့်သက်ချက်တွေကနေကင်းလွတ်ခွင့်ပေးဖို့အပြည်ပြည်ဆိုင်ရာသတင်းသမားများဖက်ဒရေးရှင်းအသင်းချုပ် IFG ကတောင်းဆိုလိုက်ပါတယ် COVID-19 ရောဂါပြန့်နှံ့မှုထိန်းချုပ်ရေးနေထဲမှာနေ stay at home ကန့်သက်ချက်တွေကြောင့်ပြည်တွင်းသတင်းမီဒီယာသမားတွေခီးသွားလာခွင့်ကန့်သက်ချုပ်ချယ်ခံရသလိုရွေးကောက်ပွဲသတင်းယူဖို့ရှိတဲ့နိုင်ငံသားသတင်းသမားတွေဟာလည်းခီးသွားလာနိုင်ခြင်းမရှိကြောင်းအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ IFG ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်ရောင်းတိုင်းဒေသကြီးအတွင်းအိမ်ထဲမှာနေ stay at home ကန့်သက်ချက်ကိုအစိုးရကစက်တင်ဘာလ20တဲ့နေရာစာပြီးခြားထားကြတာဖြစ်တယ်လို့မြို့နယ်အများစုမှာလည်း stay at home အမိန့်ကန့်သက်ရကိုတိုးချဲ့ခြားထားတာဖြစ်ပါတယ်။အဲ့ဒီအမိန့်အရရောင်းတိုင်းအတွင်းကမြို့နယ်တွေအကြားကူးလူသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပြီးစေဝန်တန်းအရေးပေါ်လုပ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကကင်းလွတ်ခွင့်ရကြပါတယ်။ဒါပေမဲ့သတင်းသမားတွေကတော့ကင်းလွတ်ခွင့်မရကြဘူးလို့ IFJ ကထောက်ပြထားပါတယ်။ကာယောဂါကြာရောက်ချိန်၊ကျမကြီးဆိုင်ရာအကြက်တဲတွေတွေ့နေချိန်နဲ့ရွေးကောက်ပွဲကာလနီးကပ်လာတဲ့အချိန်မှာသတင်းမီဒီယာသမားတွေသတင်းရယူခွင့်ရရှိဖို့ကအရေးကြီးကြောင်းသတင်းသမားတွေရယူနိုင်တဲ့သတင်းတွေကလူတွေရဲ့အသက်ကိုကယ်တင်နိုင်သလိုကာယောဂါတက်ရောက်မှုတန်ရောပါစေနိုင်အောင်လည်းဆောင်ကျဉ်းပေးနိုင်ကြောင်း။ဒါကြောင့်မြန်မာအာဏာပိုင်တွေအနေနဲ့သတင်းသမားတွေကိုလက်လက်စွာတောလာခင်ပေးဖို့လိုအပ်ကြောင်း IFJ ကတိုက်တွန်းထားပါရခင်ဗျ။ဖိလစ်ပိုင်တောင်ပိုင်းမင်ဒနာအိုဂျွန်ဘောကမာရာဝီမြို့မှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအသွာလာပိတ်ပင်တဲ့အမိန့်ကိုသမ္မတရိုဒရီဂိုဒူတာတီကထုတ်ပြန်လိုက်တဲ့ကြောင်းမွတ်စလင်သဘုံတွေနဲ့ပြည်ပကဖြစ်ပွားနေတဲ့နယ်မြေတွေလုံခြုံရေးပုံမတင်းကျပ်သွားခဲ့ပါတယ်။မာရာဝီမြို့နယ်လနာအိုဒါဆာပြည်နယ်ပတ်ဝန်းကျင်ဒေသတစ်ပိုက်ကိုစက်တင်ဘာလ28ရက်နေ့ကစပြီးအောက်တိုဘာလကုန်အထိ community quarantine ချမှတ်ထားကြောင်းဖိလစ်ပိုင်သမ္မတရိုဒရီရဲ့ website မှာကြေညာထားတာပါ။လနာအိုဒါဆာပြည်နယ်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝနီးပါးမရှိတဲ့နေရာကနေစက်တင်ဘာလလယ်မှာပြည်내အုပ်ချုပ်ရေးမှူးအပါအဝင်လူပေါင်း450နီးပါးကူးစက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်စစ်တပ်နဲ့အမျိုးသားရဲတပ်ဖွဲ့ဝင်တွေကကိုရိုနာလိုက်နာစေနဲ့တဘုံတို့ရဲ့လှုပ်ရှားမှုတစ်ခုစလုံးကိုတပြိုင်တည်းစောင့်ကြည့်နေမှာဖြစ်တယ်လို့လည်းလေ့လာသူတွေကခန့်မှန်းကြပါတယ်။ COVID-19 ကိုအကြောင်းပြပြီးလုံခြုံရေးတပ်ဖွဲ့တွေနေရာချထားတာကို တရားဝင်လက်ခံရမယ့်အနေအထားဖြစ်လာတယ်လို့လည်းနိုင်ငံရေးသိပ္ပံပညာရှင် Harman Craft ကပြောပါတယ်။မြန်မာနာဝကျွန်းပေါ်မှာရှိတဲ့ Lanao Del Sar ပြည်နယ်ဟာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ကိုယ်ပိုင်အုပ်ချုပ်ပုံပေါ်ရရှိရေးတောင်းဆိုနေတဲ့မွတ်စလင်လက်နက်ကိုင်အုပ်စု20လောက်ကြာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာလည်းဖြစ်ပါတယ်။ဗီဒီယိုအတူလေးတွေကို online ကနေရိုက်ကူးဝင်မြနိုင်တဲ့ TikTok application ကိုပါကစ္စတန်နိုင်ငံမှာပိတ်ပင်လိုက်ပြီဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာနိုင်ငံတဲ့အချင်းစရိတာပိုင်းဆိုင်ရာထိခိုက်နိုင်တာနဲ့မဖွဲ့မရပုံတွေတွေ့မြင်ရနိုင်တာကြောင့်အခုလိုပိတ်ပင်တာလို့ပါကစ္စတန်ဆက်သွယ်ရေးအာဏာပိုင်အဖွဲ့ PTA ကပြောပါတယ်။ဥပဒေနဲ့မညီတဲ့ပုံတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ပြီးပိတ်ပင်ပေးဖို့ TikTok ကိုပါကစ္စတန်အာဏာပိုင်တွေကအကြိမ်ကြိမ်ညွှန်ကြားခဲ့ပေမဲ့ TikTok ကဒီညွှန်ကြားချက်တွေကိုအပြေအဝမလိုက်နာတာကြောင့်နိုင်ငံတွင်းအသုံးပြုခွင့်ပိတ်ပင်ဖို့အမိန့်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့လည်း PTA ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ TikTok ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိပါဘူး။ပုံကိုရေးအချက်လက်တွေလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိတာကြောင့် TikTok application ပိုင်ရှင်ဖြစ်တဲ့တရုတ်အခြေစိုက် Biden's company ဟာလည်းဒီကမ္ဘာလုံးတိုက်နာနဲ့ဖိအားပေးတာကိုခံနေရတာဖြစ်ပါတယ်။အိန္ဒိချင်းအိန္ဒိယနိုင်ငံကလည်းလုံခြုံရေးအကြောင်းပြချက်နဲ့ TikTok အပါအဝင်တခြားတရုတ် company တွေတီထွင်တဲ့applications တွေဒါဇင်းနဲ့ချေပြီးပိတ်ပင်ထားပါတယ် TikTok အတွက်ဝင်ငွေအများဆုံးရရှိရာ American နိုင်ငံနဲ့တခြားနိုင်ငံတွေမှာလည်း TikTok အသုံးပြုခွင့်နဲ့ပတ်သက်ပြီးစီစဉ်မှုတွေကိုပြုလုပ်နေပါတယ်ခင်ဗျာစနေနေ့မနေ့ကနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ဗီယိုအမေရိကန်တန်ကဆက်လက်တန်းနှွင့်နေပါတယ်ရှင်ကျမခင်ဆိုးဝင်းပါမြန်မာနိုင်ငံမှာအထွေထွေရေကောက်ပွဲကျင်းပဖို့တလာပဲလူပါတော့တယ်ကိုဗစ် -19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်အောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်တံ့ဆက်သွယ်မေးမြန်းထားပါတယ်အဲ့ဒီဆက်သွယ်မေးမြန်းချက်တွေကအရေးကြီးတဲ့အချက်တချို့ကိုကောက်လို့ပြီးတော့ကျမတင်ဆက်ပေးပါမယ်တကယ်လို့ဒီကတ်ယောဂါကဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရွှေ့ဆိုင်မှုအလားအလာရောရှိပါလားရှင်
။ဥပိ္ပကာလမှာကျင်းပသွားတဲ့တောင်ဘူရီးယားလို့ဟုတ်လားစင်ကာပူလို့ဒီလင်္ကာလို့ရှိပြီးသားတယ်သူတို့လည်းဥပိ္ပကာလမှာလုပ်သွားတာ။ဥကျော်တို့လည်းဆိုတော့အမေရိကန်ဘာသာလုပ်မှာမလားဒီမှာသုံးရတယ်ကျော်တို့တော့ပေကြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လားအမေရိကန်မှာအမေရိကန်ကရွေးကောက်ပွဲလုပ်မှာမလားဒီမှာသုံးရတယ်အဲ့ဒါဒီလောက်သိုးရတဲ့နိုင်ငံကြီးအတော်တို့ဒီနေရာကျွန်တော်တို့ကသူ့လောက်ဂျာနူနေတဲ့နေရာကမလို့ဘူးဆိုရင်ဘာအကြောင်းပြအဲ့ဒါကျွန်တော်တို့ကဟိုတာမယေချုံကိုဒီဘက်နဲ့လောက်တာလို့ဘူးတာမယေချုံကကြည့်ပြီးလုပ်မယ်ဒါမှမဟုတ်ကျွန်တော်တို့ကကိုဗစ် -19 ရောဂါကာကွယ်ထိတုတ်ကူးစားရေးဘိုးအဆင့်အမျိုးသားကော်မတီအမျိုးသားကော်မတီဘိုးအဆင့်ရဲ့လမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်တာမယေရဲ့အားသားဝန်ကြီးဌာနထုတ်တဲ့ဒါလမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်နောက်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့ကန့်သတ်ချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ဘုတ်ကိုကျွန်တော်ပြသဆောင်ရွက်သွားမှာဒါပြည်သူကအဓိကဆိုတာတော့လို့ပါပြည်သူပူးပေါင်းကူညီဖို့လို့ပါ
ဟုတ်ကဲ့ပါဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုစီရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်ဥပမာရခိုင်ပြည်နယ်မှာဆိုလဲတော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုပ်နိုင်ဘူးပေါ့နောက်ဆရာဟိုဥက္ကဋ္ဌကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေသမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်အဲ့လိုမျိုးဒေသတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်ကျွန်တော
်တို့ဝဒေသကိုကျွန်တော်တို့သွားပြီးတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အစီအစဉ်ရှိစီသွားရလေ့လာအဲ့ဝဒေသတကယ်တော့ကောင်းတော်မြတ်ရွေးကောက်ပွဲကျင်းပလို့ခြင်းသိရှိပါဘူးသူကဒါရွေးကောက်ပွဲတော့ခြင်းသူတို့ကြည်ပြီးဘူးပေါင်းဆောင်မှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အာရဇေတူတူသွားတွေ့တာအဲ့ဝါဒေသမှာမြန်မာမှာရှိတဲ့ဒီဥယျာဉ်မာသိန်းကကနိုင်ငံသားစစ်စီကပ်ကြတန်တောင်းလောက်ပဲရှိတယ်။မာသိန်းကျွန်တော်တို့ကနိုင်ငံသားစစ်စီကပ်ကိုအခြေခံမဲသိန်းနေတူတာသူကမာသိန်းလောက်တော့ရှိတယ်နိုင်ငံသားစစ်စီကပ်ကတန်တောင်းလောက်ပဲရှိတယ်။တကယ်သူတို့ထုတ်ပြန်ပြီးထုတ်ပြန်ထားတဲ့ဝါနိုင်ငံသားကပ်ကရှိတယ်ဒါကျွန်တော်တို့အစိုးရလုပ်နေတဲ့ကပ်မှုတွေကျွန်တော်တို့သုံးပြီးလုပ်ရတယ်။ဒါနဲ့ကျွန်တော်တို့ကအဒီအားလေအားလုံးမာသိန်းလုံးကိုတင်ရစီကပြရရတော့အချိန်မပြီးတော့ဘူးအတန်းလို့အချိန်မီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီတော့ဘယ်လုပ်ဖို့ကျွန်တော်စီစဉ်ချပါတယ်အခုတော့ဒီဘဝတရားဘဝတိတာရတော့ဆံလက်ထားခဲ့ရတဲ့အချိန်ရောက်ခုနပြောတဲ့ရခိုင်တို့အချို့လည်းလည်းဒါကဘာပြိပကဖြစ်တဲ့နေရာတွေကတော့ကျွန်တော်တို့အခုချိန်မှာအဲကာကွယ်ဝင်ကြီးဌာနရဲ့
Okay, well, oh, did you go where Lila needed the aquarium if you don't touch up or not through Satanic Gaudi Kama? Did you di Kayoga Galaima Bono? You go where Labi Bepe Naimbu, Kamanjia, Liz and Ayaga, I know where she is, Ro. Did you go where to go Pimia put the gap? And Nayaga, I know now she may Mela Bima. You go where time out the Lucona in Malaysia.
You don't need me, Yaga, no more. The Yellow Who, you go where. มาอุริมาบะเปนะเปนะยาเนโนลาเปมาออมเยเลยสรว่าตะดิจะทําเสร็จไม่ရှိဘူးดิอะญาต้องยาดูแลอยู่อัปปิติติปัปปะโกสิเตด้วยลาเปได้ดูแลอเยด้วยเทมอะญาต้องยาดูแลไหนมาเวะตนเราอุริจองแล้วดูแล้วตัวปอกกันอะติตัวอุงาเตจองเยยุกอบอะคําอะละเนี่ยโกติมอจีมาเปียงเนี่ยคําละป่ะ
ကျွန်တော်တို့ရေကောက်ပွဲဒီတာမရေကောက်ပွဲကိုဒီသွတ်တော်ကိုယ်စားရေကောက်ပွဲမှာညာနှုတ်သတ်မှတ်တာမရှိဘူးလာပေးတဲ့လူတွေမှာအများဆုံးကြားရတယ်ဒီမှာနိုင်ငံဒါမှမဟုတ်ညာနှုတ်သတ်မှတ်တဲ့ရှိတွေကျွန်တော်တို့မစိုးရဘူးလာပေးတော့ရေအများကြီးရတယ်လို့ကျွန်တော်တို့ဒါအနိုင်ပေးမှာဒါဥတွေပါပြည်တော်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုဗီအိုရေကတီးတန့်ဆက်သွယ်မိញံထားပြီးတော့အဲ့ စီရေးရအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
။ကျမဆူမမရှင်ကမ္ဘာကယောဂကိုဗစ် -19 ကူးစက်တဲ့သူနေစီလိုထောင်ထဲချီတွေ့လာရချိန်မှာဖီဘာကလီနစ်ခါမဲ့ဆေးကန်းဒီမှာလူနာထောက်ဝက်ကြော်လောက်မှာပိုးတွေ့ရှိနေတဲ့အခြေအနေနဲ့အရေးပေါ်ဆေးကုသမှုလိုအပ်ချက်အရအခမဲ့ဖျားနာကူးဆေးကန်းတွေထပ်တိုးချက်ဖွင့်လှစ်နိုင်ရေးစူးစမ်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။အခုဆိုရင်ယောဂဘိုးတန်ရရှိတဲ့သူတွေကိုအချိန်တိုအတွင်းမှာအမြန်ဆုံးပိုးရှိမရှိအုပ်စုလိုက်စစ်ဆေးပေးနေတာမို့ဒီအပိုင်းမှာကိုတထောင်ဝန်းကျင်လောက်နေစီလိုပိုးတွေ့ရှိနေတာကြောင့်အခုဆိုရင်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ COVID-19 ရောဂါပိုးတွေ့ရှိသူပေါင်းက12,000ကျော်အထိဖြစ်သွားပြီးCOVID ကြောင့်သေဆုံးသူကလည်း900ကျော်သွားပြီးဖြစ်ပါတယ်။ဒီလိုကပ်ရောဂါဖြစ်နေချိန်ဖြစ်သူတွေဖျားနာမကျန်းမာလာရင်အခမဲ့ကျန်းမာရေးစိတ်ကူတာမှုပေးနေတဲ့ Fever Clinic တွေထဲမှာအထူးသဖြင့်အင်းစိန်မြို့နယ်နဲ့မြောက်ကလာမြို့နယ်တွေမှာ COVID ရောဂါလက္ခဏာတန်တရားရှိသူတွေမှာရောဂါပိုးရှိမရှိစစ်ဆေးပေးနေတာဖြစ်ပြီးဒီလိုနေ့စဉ်စစ်ဆေးမှုတွေထဲမှာစစ်ဆေးသူတွေကထောက်ဝက်ကြော်လောက်နေ့စဉ်ပိုးတွေ့ရှိနေတယ်လို့အင်းစိန်မြို့နယ်ကဆရာဝန်ဒေါက်တာညင်ညီဆိုက VOA မြန်မာပိုင်းကိုပြောပြပါဗျ။ဒ
ီနေ့50ဝန်းကျင်ပေါ့နော်50ဝန်းကျင်စစ်တဲ့ဟာမှာဟို 50% ကျော်ကျော်ပေါ့နော်။50နဲ့55ရာခိုင်နှုန်းကြားမှာတော့ positive ထွက်တယ်။အဲစစ်တဲ့ဟာတွေပေါ့နော်။ဒီနေ့ဆိုရင်48ယောက်ဆက်လိုက်တယ်အမှ28ရာ positive ထွက်တယ်ကျွန်တော်ကတော့အင်းနေရလူတယောက်တည်းတော့မဟုတ်ဘူးခင်ဗျကျွန်တော်ကတခြားမြို့နယ်တွေကနေလေတခြားဖီဘာကလေးနေရနေပြီးတော့လွှဲတဲ့ဟာတွေရှိတယ်အဲ့ဒီဟာတွေကိုစစ်တယ်ပေါ့နော်စစ်တဲ့ဟာမှာလည်းကျွန်တော်ကတကယ်ကိုကိုဗစ်လို့တည်ကြတဲ့လူတွေမှပဲရှင်တဲ့လူတွေမှပဲစစ်တာပေါ့နော်တွေ့တယ်ဆိုတာနဲ့ကျွန်တော်ကအဲ့ဒီတွေ့တဲ့လူတွေကိုအမိလက်ချင်တခါလဲအင်းနေစင်ကိုတန်းပို့တာသူတို့အိမ်မပြန်ခိုင်းတော့ဘူးစစ်တာတော့တော်တော်လေးများနေပါတယ
်အခုဆိုရင်တော့လူလူကြားမှာနေမကောင်းမကျန်းမှာဖြစ်လာသူတွေများလာတဲ့အတွက်ပြည်သူတွေကိုအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအခမဲ့ဖျားနာကူဆေးကန်းတွေကိုမြို့နယ်တွေမှာအသစ်ထက်တိုးချဲ့ဖွင့်လှစ်နိုင်မှုစူးစမ်းနေသလိုစေတနာဝင်နဲ့ဆရာဝန်အင်အားတွေထပ်ဖြည့်နိုင်ရေးလည်းမြန်မာနိုင်ငံဆရာဝန်သင်းနဲ့အတူဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အခမဲ့ဖျားနာကူဆေးကန်းကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဖွင့်မဲ့မြို့နယ်တွေရှိပါတယ်ကျွန်တော်ယာရာစံကြောပစွန်တော်စငယ်မြို့ပေါ့နော်ပြန်ဖွင့်ဖို့လည်းအစီအစဉ်ရှိပါတယ်ဘာလို့လို့ဖွင့်ရည်ရွယ်ချက်ကတော့ကျွန်တော်တချို့မြို့နယ်ကတော့ဖီဘာကလေးနေမရှိတော့အဲ့မြို့နယ်ကလူတွေကပြဿနာဒါမှတပြရပဲဆိုတော့ပြဿနာပေါ့နော်ဖီဘာကလေးနေမရှိရပုံမှာသူတို့တော့အခက်ကျင်းပြစရာမရှိဘူးခင်ဗျ။အဲ့ကျဆေးရုံတွေဆိုလဲဆေးရုံတွေမှာလဲလူနာအရန် workload တွေကများတော့တချို့တော်တော်များများမသွားကြအောင်ဆေးရုံတွေမှာလဲမရှိတဲ့မြို့နယ်ကလူတွေကအနည်းဆက်ဆုံးမြို့နယ်ကိုလည်းကြောက်ရွံ့လာတယ်။ဒါတော့အမှတမြို့နယ်တမြို့နယ်ဖီဘာကလေးကလူတွေကအများကြီးဖြစ်တော့ဒီအဓိကမြို့နယ်တိုင်းကိုဖွင့်ဖို့အတွက်ကိုတော့ plan လုပ်နေတယ်ပေါ့နော်ကျွန်တော်မြန်မာနိုင်ငံဆောင်များအသင်းရဲ့ကျွန်တော်တို့ဒီ community ဖီဘာကလေးရန်ကုန် network ရဲ့ပုံမှန်လုပ်ကြတာပေါ့နော်
ကိုဗစ် -19 ရောဂါပိုးတွေ့ရှိမှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာကိုဗစ်ရောဂါလက္ခဏာတန်ရရှိသူတွေကိုအင်းစိန်နဲ့မြောက်ကလာပါဆေးကန်းတွေမှာတခါတည်းရောဂါပိုးရှာဖွေပေးနေတဲ့ခြေနေကိုလည်းဒေါက်တာကျော်မင်းထွန်းကရှင်းပြပါဗျာ။အ
ဲလောလောဆယ်တော့ဆင်းရဲရတော့နှစ်ဖက်နှစ်ခုပေါ့နော်။နှစ်ဆက်တမျိုးတွေကတော့လည်းရှိရောကွန်ချန်ကိုပါတော့လူနာကိုရန်နေပြီပေါ့နော်ကျွန်တော်ဆေးကန်းမှာ ဟိုဒီဗဟန်းကအကယ်ဆမဲ့ဆို23ဖြစ်မှာပေါ့နော်ဆက်တော့တခြားလူဖွင့်ဖို့ဟိုတော့အစီအစဉ်ရှိတယ်ဟုတ်အခုကကျွန်တော်မြောက်ကလာဖီဘာကလင်းနစ်ကလည်းဆက်ယူပေးနေပြီပေါ့နော်အင်းစိန်ဆက်ယူပေးနေကျွန်တော်တခြားဖီဘာကလင်းနစ်ကပါလဲဆိုအဓိကကိုဗစ်ကြောင့်ဖျားလာရာသီဒုက္ခကြောင့်ဖျားလာမဖျားတာတခုပဲပေါ့နော်နောက်တစ်ခုကအနမ်းကြောက်လူနာလာတယ်ကျွန်တော်တို့အခုမျိုးနဲ့တော်တယ်ပါအနမ်းကြောက်စင်တာရှိပြီပေါ့နော်အနောက်စမီယာစင်တာပေါ့နော်နေရာလို့ရှိတယ်ဆိုရင်ကျွန်တော်အဲ့လူနာအနမ်းကြောက်စင်တာပို့လိုက်တယ်ဆိုတော့ဖီဘာကလင်းနစ်မှာဆက်ယူတဲ့အနေထားတော်တော့တော့နှစ်ခုမှပဲရနေသေးတယ်မြောက်ကလာနဲ့အင်းစိန်မှပဲရသေးတယ
်မြို့နယ်တွေကအခမဲ့ဖြားနာကူဆေးကနေမှာဆေးကလာပြတဲ့သူများလာတယ်လို့နေစဉ်လို့ပိုးတွေ့ရှိမှုဥယေကလည်းများပြလာနေပါတယ်ဒီလိုအခြေအနေမှာတော့စေတနာဝင်တဲ့ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကဆေးုံဆေးကနေမှာအချိန်ပြည့်ကုသပေးနေကြချင်းပြည်သူတွေဘက်ကလည်းယောဂါကူဆက်မှုကြိုတင်ကာကွယ်တားဆီးနိုင်ရေးဆောင်ရွက်ရှောင်ရွက်အချက်တွေကိုအထူးလိုက်နာပြီးဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ်ရှင်ကျွန်မဆုမမ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာတမ်ဘရွန်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အကြစီရေးတင်းမာမှုတွေကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေတယ်လို့ရွေးကောက်ပွဲထိခိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကြောင်မဲမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာဟာပြည်ထောင်စုကာလမကြီးရဲ့တောင်ပယ်ချမ်းမှာဖြစ်ပွားနေပြီးကျေးရွာအတော်များများကဒေသခံတွေဟာဘေးလွတ်ရာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြတာပါလက်ရှိစီးရီးတင်းမာနေတဲ့အခြေအနေနဲ့ဆစ်ဆောင်တွေတိုးမြင့်လာတဲ့အခြေအနေကိုဆစ်ဆောင်စခန်းတွေကိုတွားရောက်ကူညီနေတဲ့ကမ်းလင့်လင်မြပရာဟိတအဖွဲ့နောင်ပင်ရဲ့အတွင်ရင်မှုဦးဆိုင်နေအောင်က VOA ကိုအခုလိုပြောပါတဲ့
သူရေ3000ကျော်သွားပြီဒီနေ့ဆစ်ဆောင်တစ်ခုတိုးတယ်လေဟိုက်ကွေမှာဟိုကျွန်တော်တို့ပုံဦးဒီကတော့ဆစ်ဆောင်နေရှိနေတဲ့အထိကတော့အေးချမ်းသွားတယ်ငကူမူလဖြစ်တဲ့အဲ့ခံခိုင်းတောင်ထိပ်သက်ပဲအတက်တွေကလည်းအဲ့ဘက်ကိုရောက်သွားပြီဆိုတော့အဲ့အပေါ်မှာတော့တွားရှုပ်နေတာပေါ့အဲ့ကဒီနေ့အဲ့ဒါပဲလေခံခိုင်းအဲ့ဟိုဟိုက်ကွီဆစ်ဆောင်စခန်းတူးရဲဆိုတော့အဲ့အပေါ်ဘက်ကနားအောင်နားချံဆိုတော့အဲ့အဲ့ကဆစ်ဆောင်တွေပြေးလာကျွန်တော်တို့လည်းလမ်းမှာပဲတွေ့တာထော်လာလေးလုံးတိုးတွေထော်လာကြည်တွေနဲ့ပြေးလာကြတာပေါ့ဗျာ
ကြာသာပရင်းနေ့အထိတော့ပရာဟိတအသင်းတွေအလူရှင်တွေကူညီပေးတာကြောင့်စစ်နယ်ရိခါပိုင်းမှာအတန်းအသင့်အဆင်ပြေးနေပေမဲ့ကိုဗစ်ကာကွယ်ရေးအတွက်နှာခေါင်းစည်းဆက်ပြားလက်ဆေးရည်စီးဝါးနဲ့အမျိုးသမီးလှဆင်သုံးပစ္စည်းတွေလိုအပ်နေတယ်လို့လူဦးရေများပြားတာကြောင့်အင်သာတွေလည်းလိုအပ်နေတယ်လို့ပြောပါတယ်ဒီကနေ့မနေ့မှာတော့ပရာဟိတအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေစုစုပေါင်း10ဘွဲလောက်ဟာဆစ်ဆောင်စခန်းတွေရှိရာကိုတွားရောက်ခဲ့ပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဆစ်ဆောင်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာကိုအဓိကထောက်ပံ့ပေးနေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကြောင်မဲခရိုင်ရဲ့ခရိုင်ဦးစီးမှုဦးသိန်းဝင်းထွတ်ကပြောပါတယ်။
တော်တဲ့လည်းတော့တောင်းနေရတယ်ကျွန်တော်တို့ဆိုင်ရခါဖို့ကျွန်တော်တော့ထောက်ပံ့တာပဲ။တွားရလာရအဆင်မပြေတဲ့အတွက်ကျွန်တော်အစ်ကိုင်းကြဖို့ရင်လည်းကျွန်တော်ဆိုင်ကြည့်လို့လေ။တေဖို့ဟိုတော့လုပ်နေပါလေ။သူတို့ကအန်ဂျူလန်ကားနဲ့ဆိုတော့တစ်ခါသွားရင်သူတို့ကတေပိုင်း15ပိုင်းလောက်ပဲကားတာဆိုလို့လေ။ကျွန်တော်အဝေးစားတွေကိုလည်းနောက်ပိုင်းထောက်ပံ့မှုရှိရ။သူကလေးကြီးစီးဆယ်မျိုးပေါ့နော်။ဟုတ်
လက်ရှိကောက်ယူထားတဲ့စီရင်ရအင်တောင်စု404စုလူဦးရေ1142ဦးအတွက်ထောက်ပံ့ထားကြောင်းပြောပါတယ်။ကြောင်မဲမြို့နယ်မဲဆန္ဒနယ်အမှတ်2ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကကြောင်မဲမြို့အတွင်းမှာလည်းဆစ်ဆောင်တွေကိုကိုကြီးထောက်ပံ့မှုအလူခံဌာနဖွင့်ပြီးဆောင်ရွက်နေကြောင်းနဲ့လာရှိုးတီဘော့နောင်ပိန်တို့ကနေလဲပရာဟိတအဖွဲ့တွေတွားရောက်ကူညီပေးနေကြောင်းပြောပါတယ်သူကလက်ရှိဖြစ်နေတဲ့တိုက်ပွဲဟာရက်ရှည်ကြလာမယ်ဆိုရင်ရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်းနဲ့အခုလိုပြောပါတယ
်တိုက်ပွဲပုံစံကတော့ကျွန်တော်တို့ခန့်မှန်းကြည့်ရတော့ရက်ကြာရတော့မတော်တော့ဘူးအဲ့ဒီရက်20ထက်ကျော်တော့ရင်ကျွန်တော်တို့ဒေတာမှာရေးတော့ပွဲစိတ်ဟုတ်ဖြည့်ထုတ်လာနိုင်တယ်ဗျ။တဘောကတော့နေနေနေတက်လို့သိရသိရဖြစ်နေလို့ရေးတော့ပွဲကျင်းမှရင်တရားမျှတမှုမရှိနိုင်အောင်ပါညာနဲ့အိုး2015တော့ရောမိုင်းရှိဆက်မှာဆိုင်းရမှုရတယ်ရေးတော့ပွဲစိတ်။အဲ့ဒါကတော့ကျွန်တော်ဆွေးရရတယ်ဗျ။
လက်ရှိအခြေအနေမှာတော့ဆစ်ဆောင်တွေနေထိုင်တဲ့ကျေးရွာတွေမှာ COVID-19 ကူးစက်တာမရှိသေးတဲ့အတွက်ယောဂပြန်ပွားမှာအထူးစိုးရိမ်စရာမရှိသေးပေမဲ့ဆစ်ဆောင်ဘုံကြီးကျောင်းတွေမှာကျန်းမာရေးလမ်းညွန်ချက်တွေကိုလိုက်နာဖို့တော့အခက်အခဲရှိနေတယ်လို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘရော့ဘက်ကသူတို့ရဲ့တက်စခန်းတွေကို RCSS တပ်ဖွဲ့ဝင်တွေကလာရောက်ပစ်ခတ်တိုက်ခိုက်တာရှိကြောင်း VOA ကိုပြောဆိုထားသလို RCSS ဘက်ကလည်းတမ်ဘရော့ကထိုးစစ်ဆင်တာကြောင့်ခုခံတိုက်ခိုက်တာဖြစ်ကြောင်းပြောဆိုတာတွေရှိပါတယ်ဒေသခံပြည်သူတွေကတော့ဗုဒ္ဓဦးနေကတမ်ဘရော့ကရဟတ်ရင်နဲ့ပစ်ခတ်တိုက်ခိုက်တာရှိကြောင်းနဲ့ RCSS ကလည်းကြောင်မဲမြို့ဝင်အစိုးရတပ်ရင်းကိုလာရောက်ပစ်ခတ်တာပြည်တော်စုလမ်းမပေါ်မှာစစ်ရင်တန်းကိုပစ်ခတ်တာတွေရှိကြောင်းပြောဆိုကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့တမ်ဘရော့ဘက်ကစစ်အင်အားထပ်မံတိုးမြင့်လာတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ချက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအပေါ်မူရင်းအသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြော်စမ်းတာပါ။ A coronavirus wave is hitting Myanmar, but Suu Kyi vows elections will go ahead. မြန်မာနိုင်ငံမှာ coronavirus ပြန့်နှံ့မှုကြီးထွားနေပေမဲ့ဒေါင်ဆန်းစုကြည်ကရွေးကောက်ပွဲကိုဆက်လုပ်မယ်လို့ပိုင်းခြားထားခြင်းဆိုတဲ့ကောင်းစဉ်နဲ့ရှင်ဘာနီမာတာနီနဲ့ကိပ်ဒိုင်မန်တို့ရေးတဲ့ဆောင်းပါးကို The Washington Post ကထုတ်လို့ပြောပြပါမယ်။ coronavirus ကူးစက်မှုနဲ့ဒီအတွက်သေဆုံးမှုများပြားလာပြီးမနိုင်မနှင်းဖြစ်ရတဲ့အခြေအနေအတွက်တောင်းမှန်စကားပြောတဲ့မင်ကွန်းထဲမှာပဲဒေါင်ဆန်းစုကြည်ကရွေးကောက်ပွဲကိုနိုဝင်ဘာ10ရက်မှာကျင်းပမယ်လို့လည်းပြောကြားသွားခဲ့ပါတယ်။ဒေါင်ဆန်းစုကြည်ရဲ့ NRD နိုင်မှာပဲဆိုတာသံသယရှိစရာမလိုပေမဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်စိုးရင်စရာတွေရှိနေသလိုပဲမြန်မာနိုင်ငံရွေးကောက်ပွဲမှာလည်း NRD ထောက်ခံသူတွေစတင်ချီပြီးမယုံတွေမှာစူးယုံလာမဲ့ကိစ္စအတွက်ရတဲ့မအေးဖြစ်ရပါတဲ့။တချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆေးဥထုတ်ရေးကနေအသွင်ကူးပြောင်းလာခဲ့တာနှစ်တွေကြာမြင်ခဲ့ပြီးသည့်တိုင်အောင်မမျှမတနဲ့နှေးကွေးလေးလံနေစေဖြစ်တဲ့ညံဖျင်းသောမြန်မာကျန်းမာရေးစနစ်ကိုလည်းပဲမိမောင်းထိုးပြနေတယ်လို့ဆိုထားပါတယ်။မြန်မာ COVID-19 ကာယောဂါကြောင့်သေဆုံးရမှုဟာတသိန်းမှာတယောက်သာရှိပြီးတသိန်းမှာ65ယောက်တောင်ရှိနေတဲ့ American ပြည်ထောင်စုနဲ့ဆိုင်ရင်မများဖြစ်ပေမဲ့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာတော့ပုံမှန်မြင့်တက်လာခဲ့ပါတယ်။အခုကကူးစက်မှုအများဆုံးရှိနေတဲ့ရန်ကုန်နဲ့တခြားနေရာတွေမှာ Quarantine Center တွေ၊ဆေးရုံစီးပွားရေးတွေတိုးချဲ့ပြီးစစ်နာရှင်တွေကလည်းပဲအကြုံမှန်တဲ့လှုပ်ဆောင်နေကြပါတယ်။ဒါပေမဲ့လည်းလူနာအရေးအတွက်နဲ့ဆေးဝန်ထမ်းအရေးအတွက်လွန်စွာမမျှမတရှိနေစေဖြစ်တယ်လို့အမိမဖော်လို့သူဆရာဝန်တူကိုကူကရေးထားပါတယ်။နိုင်ငံရေးပါတီတွေကလည်းလူ90ထက်မစုဝေးရဆိုတဲ့အမိန့်ကိုဆန့်ကျင်ပြီးလူထောင်ချီတဲ့မဲဆွဲတရားပွဲတွေပြုလုပ်ခဲ့ကြပါတယ်တဲ့။ NLD ဟာနိုင်ငံရေးအရာအကောက်နေပေမဲ့ကာယောဂါကြောင့်နိုင်ငံစီးပွားရေးအခြေအနေကတော့နှိမ့်ချနေခဲ့တယ်။ဒါပေမဲ့ရန်ကုန်မြို့နေရာအနှံ့မှာတော့ NLD အလံတွေပြုပြနေတာကိုတွေ့ရပြီးဒီပါတီတွေသာလျှင်စီးပွားရေးကိုလွှမ်းခြုံထားပြီးစစ်တော်အမတ်25ရာခိုင်နှုန်းရယူထားတဲ့စစ်တပ်ကထိမ့်နှိနိုင်တဲ့တခုတည်းသောပါတီဖြစ်တယ်လို့လူတွေကရှုမြင်ကြတယ်လို့လည်းဆိုထားပါတယ်။ဆရေးဆရာသမိုင်းပညာရှင်သတ်မြင်ဥကတော့လူတွေကြီးညိုလေးစားခံရတဲ့ဒေါန်ဆန်းစုကြည်အနိုင်ရမှာကတော့တေချာသလောက်ပဲ။ဒါပေမဲ့ဒါဟာနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေဟာဆက်ဆက်မှုရှိနေဘူးဆိုတာကိုပြသနေတယ်။မြန်မာနိုင်ငံမှာနိုင်ငံရေးဆိုတာပုဂ္ဂိုလ်ရေးပဲ။ Politics in Myanmar is about personality.လွန်စွာမမြတ်မတတဲ့စီးပွားရေးစနစ်ဆင်းရဲချမ်းသာကွာဟမှုမြင်မာလာတာကာယောဂါကြောင့်အလုတ်ကိုင်းနဲ့ဝင်ငွေဆုံးရှုံးရတာစတဲ့ဒီပြဿနာတွေအလုံးဟာနိုင်ငံရေးမှာမထင်ဟပ်ဘူးလို့ပြောကြောင်းကိုကာရေးသားထားပါတယ်ခင
်ဗျ။ UAE American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားပါမယ်ကျွန်မခင်မြွှေထွေးပါပြီးခဲ့တဲ့သတင်းပတ်တုန်းကဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်လှုပ်ရှားမှုတွေကိုလေးလာစောင့်ကြည့်စစ်တမ်းကောက်ယူနေတဲ့ New Myanmar Foundation အဖွဲ့ကရွေးကောက်ပွဲအကြံပေးမမျှနနာတင်တဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့ပါတယ်ဒီလိုရွေးကောက်ပွဲနဲ့အမျိုးသမီးတွေပါဝင်မှုအပြင်ဒီမြန်မာနိုင်ငံရေးမှာဥဆောင်မှုအခမ်းကဏ္ဍတွေမှာအမျိုးသမီးတွေဘလောက်အတိုင်းအတာအထိနေရာရလာနေကြပြီလဲဒီအမျိုးသမီးတွေပိုပါဝင်လာအောင်ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲဆိုတာနဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမှုပေါ်ထွက်လာဖို့အလားအလာတွေနဲ့ပတ်သက်လို့လည်းမမျှနနာတင်တဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်မျိုးသမီးရဲ့ရွေးကောက်ပွဲပါဝင်မှုအပြင်ပေါ့နော် ဒီကျမတို့ဒီအမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုခံနာတွေမှာပါဝင်လာဖို့အခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းဆွေးနွေးစီချင်ပါတယ်ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ဟာအမျိုးသမီးတွေပါဆိုတော့ဒီအမျိုးသမီးတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးခံနာအသေးသေးမှာဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဦးဆောင်မှုနေရာတွေမှာပါဝင်သင့်တယ်ဆိုတာကတော့ကျမတို့အခုအချိန်မှာတော့ဒါပြောဖို့မလိုတော့အောင်အတော်များများကလည်းလက်ခံထားပြီးတဲ့အခြေအနေဖြစ်လာနေပြီလို့ထင်ပါတယ်ဒါပေမဲ့လေဒီတကယ်တမ်းဥဆောင်မှုနေရာတွေမှာအမျိုးသမီးတွေပါဝင်မှုဟာဖြစ်တဲ့အတိုင်းတာတစ်ခုကိုရောက်နေပြီလို့ထင်ပါသလားရှင
်။ဟိုကျမတို့ဟိုပါပေါ့။ဥမာအဖြစ်ဆိုရင်ကျမတို့ဒီအမျိုးသမီးတွေကတော့အခုနိုင်ငံချစ်စင်မှာတော့ပါဝင်လာပြီပေါ့နော်။အဲဒီကိုယ်စားလှယ်တွေလည်းဖြစ်ပြီးတော့တရားလွှတ်တော်တွေမှာလည်းဒါမျိုးကိုနေမျိုးအစိုးရပြုတဲ့ဟာကြီးဒါရှိပြီပေါ့နော်။ဒီအစိုးရအဖွဲ့တွေမှာဆိုလည်းဒါပါဝင်လာပြီပေါ့နော်။ဥမာဝန်ကြီးချုပ်အနေနဲ့လည်းအဲဒါပါဝင်လာတာတွေရှိတယ်ဒါပြည်နယ်နဲ့တိုင်းပြည်မှာ။ဒါပေမဲ့တိုးတော်လေးပဲကျမတို့ဟိုပါပေါ့ဒီရာဂိုင်းလုံးအဖြစ်ဒါကြည့်မယ်ဆိုရင်တော့ဒါနည်းနေသေးတယ်ပေါ့နော်။ဥမာအဖြစ်တစ်ခုပြောမယ်ဆိုရင်တော့ဒါပြည်ထောင်စုကောက်ပဲကော်မရှင်မှာဆိုရင်ကျမတို့ဒီအလုံး15ဦးရှိရပေါ့နော်ဒီဥက္ကဋ္ဌပါဦးမှာအဲအကုန်လုံးကဒါအမျိုးသားတွေဒီပဲပေါ့နော်။အဲ့လိုပုံစံမျိုးလေးတွေအဲကျမတို့ဟိုအတွေ့ရတယ်။နောက်ဒီကောက်ပဲကော်မရှင်ရဲ့ဒီမျိုးနဲ့အဆင့်တော့နော်ဒီခရိုင်အဆင့်နေမှာဆိုရင်လည်းမျိုးသမီးပေါ့ဒီအရာရှိတွေအဲဒီဥက္ကဋ္ဌတွေပေါ့နော်ဒီဒီမျိုးနဲ့ဥက္ကဋ္ဌလို့ဟာမျိုးတွေမှာလည်းပါဝင်မှုကဒါနည်းနေသေးတယ်ပေါ့နော်။ဒါအစိုးရအဖွဲ့တွေမှာဆိုတော့ပို့ပြီးတော့မှဒါကြည့်တာထင်ရှားတာကတော့အဲဒီကောင်းဆောင်ပိုင်းကဏ္ဍတွေမှာအမျိုးသမီးတွေအနေနဲ့ကတော့ဒီရာဂိုင်းလုံးအဖြစ်တော့ဒါလုံလောက်မှုမရှိသေးဘူးလို့တော့ပြောရမှာပေါ့နော
်။ဟုတ်ကဲ့အဲ့ဒီလိုမရှိသေးတာကဘယ်လိုအခြေအနေတွေကြောင့်ပါလဲရှင
်။မဖြစ်သေးတာလည်းဆိုတဲ့အပိုင်းကကြတော့ကျွန်တော်တို့ဟိုပါပေါ့ဒီအကြောင်းရင်းကတော့အများကြီးရှိတယ်ပေါ့နော်။ပထမတစ်ချောင်းကကြတော့ဒီအမျိုးသမီးတွေမှာကြတော့သူကနိုင်ငံရေးလုပ်ဖို့ဆိုရင်စဉ်းစားရတဲ့ဟာတွေရှိရပေါ့နော်။ဥပမာကိုယ့်ကလေးကိုကွာကလေးထိမလားနိုင်ငံရေးလုပ်မလားပေါ့နော်ဒါမှမဟုတ်လို့ရှိရင်ဟိုညာတော့အဖြစ်ကဒီညီမဒီမဆိုရင်တော့ဒါအမျိုးသမီးတွေကဒါကိုမိဘကိုပြုစုရာတို့အဲဒီကိုရဲ့ဒီအိမ်နိုင်ငံရေးမှာဆိုလို့ရှိရင်လည်းဒါကိုအမျိုးသားကိုဦးစားပေးလိုက်တာမျိုးပေါ့နော်ဒီလိုမျိုးဒီဆွတ်လွတ်ပြီးတော့အနိမ့်နာခံနာများတဲ့အခါမှာကျတော့ဒါကလေးမွေးတာပဲဖြစ်ဖြစ်ဒါတစ်ခုခုပေါ့ဒီကျမကြီးနဲ့ရှင်းနာပြီဆိုလို့ရှိရင်လည်းကိုရဲ့ဒီယုံကြည်ချက်ပေါ့ဒီအထူးသဖြင့်ကတော့ဒီနိုင်ငံရေးဆိုင်ရာလုပ်ငန်းတွေကိုဒါဆွတ်လွတ်လိုက်ကြတဲ့ဟာကြီးလည်းရှိပေါ့နော်ကံကတော့တစ်ပိုင်းမှာနောက်တစ်ပိုင်းရကြတော့ကျမတို့ဒီပညာရေးပိုင်းပေါ့နော်ပညာရေးပိုင်းမှာလည်းပဲဒါအမျိုးသမီးကြီးတွေပေါ့နော်အထူးသဖြင့်ကတော့အမသမီးနဲ့သားနဲ့ရှင်နေဆိုရင်ဒါတချို့မိသားစုတွေမှာဆိုရင်သားကိုပို့ပြီးတော့မှဦးစားပေးရပေါ့နော်ဒါသမီးကြတော့ဒါအချိန်နဲ့လို့အိမ်တော်ပြုတယ်ဆိုရင်ဒါသူ့ယောက်ျားနေပြီးတော့မှသူ့ကိုဒါရှာဖွေပြီးတော့ကျွေးမြေးလိမ့်မယ်ဒါပညာမတတ်ရင်လည်းဖြစ်တယ်ပေါ့နော်ဒါအိမ်မှုကိစ္စကိုနိုင်အောင်လုပ်ဆိုတဲ့ဟာမျိုးတွေနဲ့ဒီလိုမျိုးဒီအယူဆလေးတွေကတော့ရှိနေလို့မျိုးပေါ့နော်အဲရှိနေသေးတဲ့အချိန်မှကြတော့ဒီလိုအထူးသဖြင့်ကတော့ဒီနိုင်ငံကြီးဖြစ်စဉ်လို့ဟာမျိုးမှဆိုရင်တော့တချို့မိသားစုတွေကဒါအမျိုးသမီးနဲ့မိန်းကလေးနဲ့နိုင်ငံကြီးနဲ့ဘာဆိုင်လို့လဲဒါမတင်တော်ဘူးပေါ့နော်ဒါဟိုဟာဒီအတိုက်ခက်တွေများတယ်ပေါ့နော်မလုပ်ပါနဲ့ဆိုပြီးတော့မှသိပြီးတော့မှအားပေးပြီးမရှိဘူးပေါ့နော်အဲ့လိုမိသားစုတွေကလည်းကျွန်တော်တို့ဒီမှာရှိနေလို့မျိုးပေါ့နော်ဒါပြောရမယ်ဆိုလို့ရှိရင်တော့ဒီရည်ကြီးမှုဒလိထုံးနှံတွေအရာရောဒါရှိရဲ့ဒီရှိယူဆွေးနေတဲ့ဒီအစင်သားတွေရှိတယ်ဒီအတိုင်းဝန်းကြီးမှာတော့ဒါအမျိုးသမီးတွေကနိုင်ငံကြီးမှာပါဝင်ဖို့ဆိုရတော့ဒါတွေအရရှိနေသေးတယ်ပေါ့နော
်ဒီလိုအခက်အခဲတွေနေသွားအောင်ဆွဆွပြောတဲ့ထုံနှန်းစင်လာအတားစီတွေပြောင်းလဲပြီးတော့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုမှာပုံမပါဝင်လာဖို့ဆိုရင်အစိုးရနောက်အရက်ဖက်အဖွဲ့အစည်းတွေဒီမန္တနာတင်းတို့လိုအဖွဲ့တွေအပါဝင်ပေါ့နော်အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူတဦးချင်းစီကရောဘာရီတိကလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်ပါတယ်ရှင
်အတိအကျတော့ဒီအမျိုးသမီးတွေပါဝင်လာနိုင်ဖို့ကိုအားပေးရမယ်ဘာလို့ဆိုကျမတို့အဲ့ဒီမှာမိဘလေးတစ်ခုမှပေါ့နော်ဒီအမျိုးသမီးတွေရွေးကောက်ပွဲဖြစ်စဉ်တွေမှာပါဝင်လာဖို့ဒီနိုင်ငံရေးသမားတွေကိုနှိုက်ကောက်အောင်လူလူလာလာနဲ့အဲဒီကြိုးစုလက်ခံနေရတာဆိုတဲ့မိဘမှာသူကဒီလိုလာတယ်ဒီကြိုးစုတယ်လို့တာဖြေတာကဒီဒီစိတ်ရတာမျိုးကြော်ပဲရှိရပေါ့နော်ဆိုတော့ဒီသဘောကကြတော့အမျိုးသမီးတွေပါဝင်လာလို့တော့သူတို့ကြိုးစုတယ်ဒါပေမဲ့တိုးတော်လေးပဲတကယ်ကိုဒီကောင်းဆောင်ပန်းဆိုင်ရာအနေရမျိုးတွေမှာဒါတကယ်ဝင်ဝင်မှာဥမာအဖြစ်ဆိုရင်နိုင်ငံရေးပါတီတစ်ခုရဲ့ဥက္ကဋ္ဌဆိုရင်ကျမတို့ဘယ်နှယောက်ရှိမလဲပေါ့နော်ပါတီဥက္ကဋ္ဌအနေနဲ့အမျိုးသမီးဖြစ်တာသိအများကြီးလည်းမရှိဘူးပေါ့နော်ကြော်ဒီဟာကကြတော့တိတာထင်ရှားတယ်ပေါ့နော်တိတာထင်ရှားတယ်ဆိုတော့အမျိုးသမီးတွေကတော့ဟာပါပါဟာပါတီဝင်မှလုပ်ပါအဲဒီလိုတော့ဟိုဖိတ်ခေါ်တဲ့ဟာတွေရှိတယ်ဒါပေမဲ့တကယ်တမ်းထိပ်ပိုင်းဆိုင်ရာပေါ့ကောင်းဆောင်မှုပိုင်းကိုရောက်ဖို့အတွက်ကြတော့ဒါအဟံတားတွေဒီအားပေးမှုတွေကတော့နည်းနေတော့မျိုးပေါ့နော်အမျိုးသမီးအချင်းချင်းကတော့သူတို့ဒီဖိတ်မှတဲ့ဟာပတ်မှုတွေဟာတွေတော့ရှိပါတယ်ဒါပေမဲ့လည်းပဲအဲသူတို့မှတချို့အပိုင်းတွေမှာတော့ဒီလိုဝက်ချက်တွေတော့ဒါရှိနေသေးတယ်ပေါ့နော်နောက်ဆုံးဒီနေသေးတာအဆပေါ့လေဥမာအမျိုးသမီးတွေအနေနဲ့ဒီကိုယ့်ရဲ့ဒီကိုယ်ပိုင်ကိုယ်စိတ်ဆန္ဒနဲ့ကိုယ်လူလက်လက်နဲ့ဒါမဲသေးခွင့်ရှိလားလို့အဲဒီမိတဲ့မိဘမှတော့မှကျမတို့ဒီ64ရာခိုင်နှုန်းလောက်ကပဲဒါလူလူလက်လက်နဲ့မဲပေးလို့ရတယ်လို့ဖြေပြီးတော့မှကျန်တဲ့ဒီ6ရာခိုင်နှုန်းလောက်ကကြတော့ဒါ ပေါ့အိညာမိသားစုကပြောတယ်ယောက်ျားထည့်ခိုင်းတဲ့ပါတီကိုထည့်လိုက်တယ်လို့နော်အဖေကဒီပါတီကိုထည့်ပါဆိုပြီးတော့မှအဲဒီလိုထည့်လိုက်တယ်ဆိုတော့ဒီလွှမ်းမိုးမှုတွေပေါ့နော်တခါလေကြတော့လေဒီအမျိုးသမီးတွေကိုနှိုက်ကိုကဒီဟာကဒါလွှမ်းမိုးနေတဲ့ဟာဒါကတော်တူရဲ့အခွင့်အရေးဖြစ်တယ်ဆိုတဲ့ဟာမျိုးကိုသူတို့ဒီသိနေရင်တောင်မှအလွယ်တကူနဲ့ပဲဒီလက်ခံလိုက်တဲ့ဟာမျိုးပေါ့နော်ဥပမာခေါင်းဆောင်မှုပိုင်းဆိုရင်လည်းပဲသူခေါင်းဆောင်နိုင်နေတဲ့သူကိုနဲ့သူတော့သိနေဒါပေမဲ့လည်းအများနဲ့ဟိုဖြစ်တဲ့ခါကျတော့အများကိုဦးစားပေးလိုက်တာမျိုးလို့ကိုကဒီလက်လျှော့ပေးလိုက်ရတာမျိုးပေါ့နော်ဆက်လက်မျိုးအခြေအနေမျိုးလေးတွေတော့ဒီအမျိုးသမီးတွေမှာတော့ဒါရှိတာပေါ့နော်
အပိတ်အနေနဲ့ကျမကတော့တခုမေးချင်တာကတော့ဒီအနာဂတ်မှာပေါ့နော်အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ဒီပါဝင်လာနိုင်မဲ့အခြေအနေအလားအလာပေါ့နော်ဘယ်လိုတွေ့ရပါသလဲဒီလူခွင့်ရေးအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတရားအနေနဲ့အဲမမြန်နနာသိင်းရဲ့အမြင်လေးပေါ့နော်ဒီမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်လာဖို့အတွက်ဘယ်လောက်အားရစရာအခြေအနေအလားအလာတွေတွေ့နေရပါပြီလဲ
ကျမကတော့ကျမတစ်ယောက်တည်းရဲ့အဝါပေါ့နော်ဟိုကတော့ဟိုကျမအကောင့်ဘက်ကိုကျမမြင်တယ်ဟိုဘာလို့လဲဆိုတော့ဟိုဒီအခုဆိုရင်ဒီအမျိုးသမီးတွေထဲမှာပဲဒီနိုင်ငံရေးကိုဒါ professional တစ်ခုလို့ career life တစ်ခုလို့တွားခြင်းနဲ့အမျိုးသမီးတွေကိုကျွန်တော်တို့တွေ့လာရတယ်ပေါ့နော်ဒီဟာဆိုလို့ရှိရင်ဒါကောင်းတဲ့ဒီလက္ခဏာပေါ့နော်အတူတူလေးပဲကျွန်တော်တို့ကတစ်ခုတော့ရှိတယ်ဆိုတော့ဒီအမျိုးသမီးတွေကဒီနိုင်ငံရေးဟိုလုပ်တဲ့အခါမှာဒီကိုယ်စားလှယ်လောင်းနေတယ်ဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ပါတီတစ်ခုခုမှဝင်ပြီးတော့မှဒီ emergency service လုပ်ငန်းတွေတော့၎င်းပေါ့နော်ဒီတောင်းဝင်ယူရတဲ့အခါမှာအဲသူတို့မှဒီအတိုက်အခိုက်တွေရှိနိုင်နေပေါ့နော်ဒီအတိုက်အခိုက်တို့ဆိုရဲ့နေရာမှာတော့အဓိကတော့ဒီအခုဆိုလို့ရှိရင်ဒါလူမှုကွန်ရက်အဲဒီစာမျက်နှာလေးပေါ်မှာဒါအမျိုးသမီးကိုယ်စားလှယ်လောင်းတွေကိုဒါပုဂ္ဂိုလ်ကြီးအရာတိုက်ခိုက်တာဟာမျိုးကြီးဒါမှမဟုတ်ဆဲဆိုတဲ့ comment တွေပေါ့နော်အဲဒါမျိုးတွေကိုကျမတို့တွေ့နေရတယ်နောက်တစ်ခုကဒီအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့ဒီ V9 တွေပေါ့နော်ဒီ V9 တွေအဲဒီ signbook တွေဒီဖြတ်စည်းခံရတဲ့ဒီအခြေအနေမျိုးကြီးเนาะဒါမှမဟုတ်ရှိရင်လည်းပဲဒါကန့်ကွက်တဲ့ပေါ့เนาะဒီကန့်ကွက်တဲ့ဆိုတော့ဒါအခြေအနေမျိုးတွေကိုဒါဟိုကျုံရတယ်ပေါ့เนาะဟိုကျုံရတယ်ဆိုတာကတော့သူတို့ကဒါအမျိုးသမီးကိုယ်စားလှယ်လောင်းမှုလို့ဖြစ်တာမျိုးတော့ဟုတ်ချင်မှဟုတ်နေဒါပေမဲ့လည်းပဲဒီလိုမျိုးဒီတိုက်ခိုက်မှုတွေပေါ့เนาะဒီအမျိုးသမီးဖြစ်ခြင်းကြောင့်ဒီခွဲခြားဆက်ဆံမှုပေါ့เนาะအမကျမတော်တို့မုံမလင်းလို့ဆိုတဲ့ဟာမျိုးမိကဘယ်လောက်လုံနိုင်မှာမို့လို့ဒီဟာပိုကောင်းလာမှာမဟုတ်ဘူးဆိုတဲ့ဒီလိုမျိုးဒီတိုက်ခိုက်မှုတွေကိုရှိလာတဲ့အခါမှာဆိုရင်တော့အထူးသဖြင့်ဆိုတော့ကျွန်တော်တို့ကဒီကြံ့ကြံ့ခံနိုင်ရမယ်ပေါ့နော်အထူးကြီးလူစွာပဲသူရဲ့ပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်ကတော့ဒီပတ်ဝန်းကျင်မိသားစုရဲ့ဒီအားပေးမှုပေါ့လေအားပေးမှုကလည်းပဲဒီအများကြီးအရေးကြီးပါတယ်အမျိုးသမီးတစ်ယောက်ကဒီခေါင်းဆောင်တစ်ယောက်ဖြစ်လာဖို့ဆိုတာဒါချက်ချင်းဝန်းငနဲ့လို့ဒါခေါင်းဆောင်မှုအရေးသွေးတွေပြေဝလာတယ်ဆိုတာမျိုးမဟုတ်ပဲနဲ့အဲမှာဆုံးကတော့မိသားစုတွင်ပံ့ပိုးမှုဒါတတိယဆက်အနေနဲ့ဆိုရင်တော့ဒါပါတီတွင်ပေါ့နော်ပါတီတွင်မှာဒါအမျိုးသမီးတွေပုံမှန်ဒါပံ့ပိုးမှုတွေနောက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဒီပညာရဲ့ပိုင်းဆိုင်ရာဒီအရေးသွေးဖြစ်မှုအတွက်ကိုဒီဟိုရင်းနှီးမြှုပ်နှံတဲ့အခြေအနေမျိုးတွေပေါ့နော်ဒါမျိုးတွေကိုဒါကျမတို့ဒီဟိုလှုပ်ဆောင်ပေးဖို့လုပ်တယ်ပါတီတွေအနေနဲ့ကလည်းပဲဒါအမျိုးသမီးတွေကိုအားပေးတဲ့ကိုယ်စားလှယ်လောင်းဒီဒါဝင်ရပြီးတော့မှရှင်းပြတဲ့အခါမှာဒါကြောင့်လုံးတစ်ခုအနေနဲ့ထည့်သွင်းပြီးတော့မှဒါစဉ်းစားပေးတဲ့ပုံစံမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းကျွန်တော်တို့ကသုံးဆောင်ပေးပါတယ်ဒီလိုမျိုးဒီကိုရဲ့ဒီပတ်ဝန်းကျင်ကနေပြီးတော့မှဒီလူသမီးတွေကိုဒါပံ့ပိုးပေးမှဒါရင်းတို့အနေနဲ့လည်းဒါတောင်းဝင်ယူလာနိုင်တယ်ခေါင်းဆောင်တွေဖြစ်လာနိုင်တယ်ဒီလိုအမျိုးသမီးတွေကဒီပို့တောင်းဝင်ကိုယူပြီးတော့ဒါခေါင်းဆောင်မှုပိုင်းဆိုင်ရာမှာဒါပါဝင်လာနိုင်မှလည်းပဲကျွန်တော်တို့ဒီနိုင်ငံတစ်ခုလုံးနေမယ်ဆိုလို့ရှင်ဒါပို့ယူပြီးတော့မှဒါပို့တက်လာမယ်ပေါ့နော်ဆိုတော့ဒီအကုန်လုံးကတော့ဒါဒီပတ်ဝန်းကျင်အတိုင်းအတိုင်းတစ်ခုလုံးဝင်ပြီးတော့မှဒီထောက်ပံ့ပေးဖို့ပေါ့နော်ထောက်ပံ့ဖို့အားပေးဖို့တက်တူရဲဆိုတာကိုလည်းပဲဒါဒီဟာတောင်းဝင်ပြုတင်မှာပေါ့နော်
2000 American တခွင်အစီအစဉ်မှာမဲပေးခွင့်မရှိတဲ့ American တွေအကြောင်းနဲ့သူတို့မဲပေးနိုင်ဖို့ငွေကြေးလှူဒန်းကြသူတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာဒီကောက်ပေါ်မှာမဲဆန္ဒပေးပိုင်ခွင့်အတွက်ခက်ဆက်ဆက်မှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာကြောင့်အခုအခါ American ပြည်ထောင်စုမှာလူတိုင်းမဲပေးခွင့်ရှိပါတယ်မျိုးသမီးတွေမဲပေးပိုင်ခွင့်နောက်ဒီအသားရောင်ရှိသူတွေမဲပေးခွင့်အတွက်တိုက်ပွဲဝင်ခဲ့ကြတာပါဒါပေမဲ့လည်းအခုချိန်ထိမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူးထောင်ဒဏ်ချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါတယ်
I was charged with conspiracy to traffic cocaine. I did.
မူရစေဝရောင်းဝယ်မှုဆွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်
ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်အမတ်ဆက်တဲ့ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေဖလော်ရီဒါပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးခွင့်မဆောင်တဲ့သူတို့ရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်ဂျိုးဘိုင်ဒန်တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါအချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်က
စံငါးနှစ်လောက်ပေးလာရတာလုံလောက်နေပါပြီစံငါးနှစ်လုံလုံကျမရဲ့လုံအားကအငင်းစားစုဆောင်းငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးသင့်ပါပြီ
ဆွေးစိတ်လို့ခေါ်တဲ့ဟိုဘက်ဒီဘက်မဲညီလူညီမရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ဖလော်ရီဒါပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတထရန့်အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်နဲ့ချင်းချခံသူတွေအနေနဲ့သူတို့ပြည်ထောင်ချခံပြီးရင်မဲပေးခွင့်ရမယ့်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကြာတည်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထဲမှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါ။ဒါပေမဲ့လည်းRepublican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နယ်ကနေပြန်လွတ်လာပြီမဲ့လဲပေးစရာဒဏ်ကြေးငွေကိုမပေးရထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရိုက်ခတ်မှုရှိနေတာပါဟမ်ပတန်က
This is a serious problem that we have here in the United States of America because just proportionally
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ်
အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာပွဲစည်းပုံနဲ့မကိုက်ညီဘူးဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ပြုစေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူထုနဲ့ဒီလူထုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ်သမ္မတဒေါ်နယ်ထရမ့်ကလိလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါရယ်ဒါပေမဲ့လည်းဒဏ်ကြေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရရနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါရာဇဝတ်ပြစ်မှုကျူးလွန်သူတွေပေါ်မဲပေးခွင့်ပိတ်ပင်တာဟာဖွဲ့စည်းပုံခြေကံဥပဒေမှာပြဋ္ဌာန်းထားတဲ့သူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာဖြစ်ပြီးတော့ဒီအခွင့်အရေးပြန်ရအောင်ဆက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့campaign league center အဖွဲ့ကပြောပါရယ်ဒါအပြင် billionaire တဖြည်းကြီး Michael Bloomberg အဆိုရော John Legend basketball ကစားသမား LeBron James အပြင်အလူရှင်4000ကျော်လောက်က Florida မှာဒဏ်ကြေးငွေမဆောင်တဲ့သူတွေမဲပေးခွင့်ရအောင်ဒေါ်လာတန်း30မှတ်တီလှူဒန်းခဲ့ပြီးတော့သူတို့ရဲ့ဒဏ်ကြေးငွေကိုပေးဆောင်စေခဲ့ပါရယ်တချို့ရာဇဝတ်မှုကျူးလွန်သူတွေဟာဒေါ်လာ1000နဲ့ချီဒဏ်ကြေးငွေပေးဖို့ရှိနေပြီးတော့တချို့တွေကဒီငွေကိုပေးဖို့လုံးဝမတတ်နိုင်ကြပါဘူးဒဏ်ကြေးမဆောင်ရင်မဲမပေးရဆိုတဲ့ဥပဒေဟာလူပေါင်း9သိန်းခွဲလောက်အပေါ်တက်ရောက်မှုရှိနေပြီးအဲ့ဒီသူတွေဟာလူမဲနဲ့လက်တင်ဘာသာစကားပြောဆိုသူတွေပါနယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်ဒီမိုကရက်သမ္မတလောင်းလည်းဖြစ်ခဲ့ဘူးတဲ့မစ္စတာဘလူးဘတ်ကမဲပေးခွင့်ဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်ပြီးတော့ဘလို့အမေရိကန်တွေရဲ့အခွင့်အရေးကမှမယုတ်သိမ့်သင့်ဘူးဆိုပြီးတော့ပြောပါရယ်ဒါပေမဲ့လည်းဒီလိုတိုးလာမဲ့မဲတွေဟာဒီမိုကရက်တွေရဲ့မဲဖြစ်လာမှာကို Republican တွေကစိုးရိမ်နေတာပါHampton ကအခုလိုပြောပါတယ
် The state of Florida especially the governor they realize how powerful
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှုကဒီမဲပေးခွင့်ဟာဘလောက်အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ် Democrat တွေအားလုံးဟာသူ့လို Republican တယောက်ကိုဆန့်ကျင်ပြီးမဲပေးလိမ့်မယ်ဆိုတာကို Democrat တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူမှုဆန္ဒခံယူပွဲကြောင့် Florida ပြည်နယ်မှာအကျဉ်းကျခဲ့ဘူးတဲ့လူသတန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါဒါပေမဲ့ Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့အယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေတာပါခင်ဗျာ။ ကိုဗစ် -19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်အလုပ်လုပ်ကိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါမယ်လေအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတဦးဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေခြင်းမဟုတ်အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါ။ဆေးရုံသုံးပစ္စည်းတွေ၊သူနာပြုတွေ၊ဓာတ်ခွဲခံကိရိယာတွေ၊ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါရယ်။အခုအခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျကျပြန့်ပြန့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အခုဆက်ခံရသူကမ္ဘာမှာ36သန်းကျော်နေပါပြီ။ကာကွယ်ဆေးကိုလူတိုင်းမျှော်လင့်နေကြပေမဲ့အခုထိမထုတ်နိုင်သေးပါဘူး။ဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆင်ဆင်လှုပ်ဆောင်နေရတာကြောင့်လို့အနုစည်းဝပေးတာပညာရှင်မတ်ခင်စာဝင်းပြေကပြောပါတယ်။
စစ်ထုတ်ဖို့တော့အစအစင်စင်ကသွားရတယ်အခုချိန်ဒီ COVID ထွက်ကို vaccine ထုတ်တာဒါအမြန်ဆုံးနည်းနဲ့သူတို့လုပ်နေကြတာပါစားတာဘယ်ကစားလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်ယောဂတစ်ခုရှိပြီဆိုလို့ရှိရင်အဲယောဂတစ်ခုကိုကုသမဲ့ဆေးကာကွယ်မဲ့ဆေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့ဒီဟာကိုသူက lab ထဲမှာစမ်းတာ lab ထဲမှာစမ်းတဲ့ခါကျရင်ဒါအနုစည်းဝါးဗေဒပညာရှင်တွေပါမယ်ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတိုက်တာရတဲ့အတွက်ကြောင့်မလို့အဲခုခံအားဆိုင်ရာပညာရှင်ပေါ့ immunologist ဆိုတာပါမယ်နောက် molecular biologistဆောက်အတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုးဆောက်တွေပေါ်မှာတာယာမှုရှိတယ်ဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist ဒါသူတို့သိပ္ပံပညာရှင်အမျိုးဆုံးငါသူတို့ lab တွေမှာပူးပေါင်းပါဝင်ပြီးတော့သူတို့ဒီဟာကိုဖော်ထုတ်တယ်ပေါ့
ဒီဓာတ်ခွဲကမ်းမှာစမ်းသတ်တဲ့အဆင့်မှာစနစ်2မျိုးနဲ့စမ်းသတ်တာပါ
အဲ့ဒီမှာဓာတ်တော်မဲ့စနစ်ဆိုတာပေါ့နော်ဓာတ်တော်မဲ့စနစ်ဆိုတာ lab ထဲမှာ cell တွေမွေးမယ်မွေးပြီးရင်အဲ cell တွေပေါ်မှာသူတို့ဆေးတွေပေးချမယ်ပေါ့နော်ဘယ်လိုမျိုးဒီ cell တွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိတယ်နောက် dose ကဘယ်လောက်ရှိသလဲတရက်တန်ပြီးလို့24နာရီတန်ပြီး48နာရီတန်ပြီးအဲ့လောက်အတွင်းမှာဘယ်လောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေဒါတွေကို cell ထဲမှာသူတို့ကဓာတ်တော်မဲ့စနစ်နဲ့စမ်းသတ်တယ်ပြီးတော့ဓာတ်တော်စနစ်ဆိုတာကပေါ့နော်များသောဖြင့်ကြောက်ကိုအသုံးပြုတယ်အခုဆိုဒီ covid အတွက်ဆိုလို့ရှိရင်သူတို့မြောက်တွေအသုံးပြုတယ်ဆိုတာလည်းတွေ့ခဲ့ရတယ်ပေါ့နော်ဒီမှာ discovery ရပြီသိကြပြီဆိုလို့ရှိရင်အဲ့ဒီဆေးကိုဘယ်လိုယူသွားရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းတဲ့ဟာကို
ဆိုတော့အဆင်ဆင်လုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအဆင်ဆင်လုပ်နေရတာအတွက်ကြာတာပါပြီးရင်ဆရာဝန်တွေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3သုံးခုရှိတယ်သုံးခုရှိပြီးသွားရင်သူအဲ့ဒီဒီအဆင်ဆင်မှာဘယ်လောက်အဆိပ်ရှိသလဲနောက်ပြီးဘယ်လောက် safe ဖြစ်သလဲဒါတွေကိုသူတို့ကမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA ကို approve လုပ်ဖို့အတွက်
ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာဝယ်ဆေးဘယ်လိုအလုပ်လုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ပါ bacteria ဖြစ်မယ် virus ဖြစ်မယ်ဘယ်လိုဟာမျိုးပဲဖြစ်ပါစေဒီယောဂဖြစ်စေတဲ့ဓာတ်ကိုခန္ဓာကိုယ်ရဲ့ရောက်သွားပြီဆိုတော့ဒါကို pathogen လို့ခေါ်တယ်အပြင်ကနေ foreign body pathogen ပေါ့နော်ဒီ pathogen ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာတွေရှိတယ်သူကဒီခန္ဓာကိုယ်ထဲမှာသူအများအားသွားနေတဲ့ဟာအဲ့ antibody ကနေပြီးတော့ဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးတော့ကတ်တယ်ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးတော့ကျန်တဲ့ immune system ကိုသူက alert လုပ်တယ်သူကအာဒါအပြင်ကဝင်နေပြီငါတို့တိုက်ရအောင်မယ်ဆိုပြီးတော့ alert လုပ်တယ်ဆိုတော့သတိပေးတယ်နော်သတိပေးတဲ့အခါကျကျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထကြတော့မှသူက activated ဖြစ်တယ်ဆိုတော့ဒီပထမဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်ကဝင်နေပြီဆိုပြီးတော့သူကဒီပြောလိုက်တဲ့အချိန်ကြတော့မှနောက်ကနေပြီးစစ်ကူပို့တယ်။ငါကစစ်ထုတ်တဲ့အခါမှာသူကဒီ antibody response ထွက်ဖို့ဟာကိုသူကအရင် induce လုပ်ပေးတယ်ဆိုတော့အရင်သူသင်္ကန်းစာပေးလိုက်တယ်လို့မျိုးပေါ့နော်။ယောဂမဖြစ်စေတဲ့ ပတ်သူချင်းတစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမဆုံးသွားနေတဲ့ကောင်တွေကင်းလှည့်နေတဲ့ကောင်တွေအနေနဲ့တွေးလိုက်တယ်တွေးလိုက်ပြီးရင်တို့ကဒီကောင်တွေကိုကျန်တဲ့အာစစ်ကူတွေကိုလုတ်ဖေးဖို့သူသတင်းပို့ပြီးသွားပြီဆိုတော့စစ်ကူမှာသူကမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ပူးသွားပြီဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲရဂျာပီရီယာစောင်းစရာမလိုတော့ဘူးပေါ့နော်အခုတော်တော်များများဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီယာမှာလူကမခံနိုင်တာလည်းဖြစ်နေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူကစိုက်တိုကိုင်းစတောင်းဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာတိကျတဲ့ပတ်သွင်းခြင်းကိုပဲဒါရိုက်တာဂက်လုပ်ပေးတဲ့ဟာမဟုတ်တော့ဘဲနဲ့တစ်ခုလုံးပြသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုသူတို့ကကာကွယ်ဆေးထုတ်တယ်ဆိုတာဒီကောင်နဲ့ပတ်သွင်းခြင်းကိုပဲဒီကိုဗစ်ကိုပဲသူတည့်တဲ့သွားပြီးတော့တာဂက်လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုသူတို့ကလုပ်ကြတာပါရှင်ဟုတ်
ဒီလိုပုံစံနဲ့ကာဝစီကိုထုတ်တော့မယ်ဆိုလို့ရှိရင်ဟိုပါဆင်ဗနဆန်ရှိလဲဆိုတော့ပြောပြပေးပါ
စုစုပေါင်းဆိုရင်တော့အဆင့်က50ပေါ့ဟို50ဆိုတာသူကပထမဆုံးဆိုလို့ရှိရင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus thermobacteria ကိုသူတို့ကခြေဖြတ်မယ်ဆိုလို့ရှိရင်ဒီကောင်ကိုဘယ်လိုမျိုးခြေဖြတ်မှာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိတယ်ဆေးတစ်ခုရဲ့အလုပ်လုပ်ပုံပေါ့နော်အခုဒီခုနက vaccine ဆိုလို့ရှိရင်လည်းဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ်ဆိုရင် DNA အနေနဲ့ introduce လုပ်တာရှိတယ် RNA အနေနဲ့ introduce လုပ်တာရှိတယ်အခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့ vaccine ကကွယ်ဆေးပေါ့နော်ဒါဆိုဒါဘယ်လိုမျိုးနည်းပညာနဲ့ထုတ်မှလဲဆိုတဲ့ဟာလုံးလုံးပုံပုံစံကိုသူတို့ရှာရတယ်ဒါဒီလုံးလုံးပုံလုံးနည်းပုံစံသိကြတယ်ဖြစ်နိုင်တယ် safe လည်းဖြစ်တယ်အနေနဲ့လည်းကင်းနိုင်တယ်ဆိုတဲ့အခါကျရင်သူက now phase တခုဒါအဲ့ခါကျရင်သူက phase 1 phase 1မှာကျရင်လူမှာဆိုလို့ရှိရင်တော့တကယ်တမ်းပြတဲ့အခါကျရင်အဆင်ပြေသလားဆိုတဲ့ဟာကိုသူတို့ကစမ်းတယ်ဒါလူရဲ့ခန္ဓာကိုယ်အလေးချိန်ပုံမှာပြီးပြီးတော့ dose ဘယ်လောက်ပေးမလဲဆိုတဲ့အဲ့ဒါတွေကိုကြောက်ဒါ phase 1နဲ့ phase 2ဟာဆုံးဖြတ်ရတယ်ဆုံးဖြတ်ပြီးတော့အခါကျရင် phase 3ကိုရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် phase 2နဲ့ phase 3ကိုပေါင်းပြီးလောက်တာပဲဖြစ်နေတော့ phase 1နဲ့ phase 2ကိုပေါင်းပြီးလောက်တာပဲဖြစ်နေအချိန်ညာကိုသူတို့လုံးနေကြတာရှိတယ်phase 1မှာသူက15ရောက်ကနေအရောက်30ဆိုရင် phase 2မှာသူကဒီရကနေ phase 3တိုင်းတော့ထောင်ကနေအနည်းဆုံးလောက်ကြတယ် phase 3မှာကျရင်သူကဒီကာဝယ်ဆေးကဘယ်လောက်ထိအကျိုးသက်ရောက်မှုရှိသလဲအကျိုးသက်ရောက်မှုကဥမာ2လပဲရှိသလားဒါဆိုလို့ရှိရင်2လပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာလားဒီ2လနောက်တစ်ချိန်ထပ်ထိုးပြီးတော့နောက်ဘယ်လောက်ကြာကြာအထိသူကဒီအကျိုးသက်ရောက်မှုကရှိမလဲနောက်ရောဂါခံရှိတဲ့လူတွေဆိုလို့ရှိရင်ရောတခြားဆေးတွေနဲ့ cross reaction ရှိသလားဒါတွေကိုသူတို့က phase 3မှာသေချာစမ်းသပ်ရတယ်ပေါ့နော
် phase 3စမ်းသပ်ပြီးလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေတဲ့အဆင်ရောက်နေပြီပေါ့နော်
ဟုတ်ကဲ့ဟုတ် phase 3ကိုစမ်းသပ်ပြီးတော့အောင်မြင်မယ်ဆိုလို့ရှိရင်ဒီဆေးသည်အကျိုးသက်ရဲ့အန္တရာယ်လည်းကင်းတယ်ဆိုတဲ့ဟာကိုပြောပါတယ် phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ဘဲနဲ့လုပ်တဲ့ study FDA က phase 3ပြီးရင် approval ပေးလိုက်ပြီ phase 4မှာကျတော့သူကတကဘာလုံးကိုဖျက်လိုက်ပြီးသားခါကျရင်သူ့ရဲ့ long term effect ဆိုဒီဆေးကိုထိုးပြီးတော့တစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူကသူဆက်ပြီးတော့ရေရှည်လုပ်သွားတဲ့ဟာကိုပြောတာပါရှင
်မခင်စံဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာတင်ပြဆုံးကြအောင်နော
်။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်ပါလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲညှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအထက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးဝေမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်နေပေးသွားမှာဖြစ်ပါတယ်ရှင
်။American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ထောက်လှမ်းစောင့်ကြည့်မှုဤပညာတွေအချိန်အဟုန်နဲ့တိုးလာနေချိန်မှာဒါအိုလူအခွင့်ရေးချိုးဖောက်ရမှာတလွဲအသုံးချလာနိုင်ကြလေများလာပါတယ်။ဒါကြောင့် American Company တွေထောက်တဲ့ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေကိုသုံးပြီးနိုင်ငံသားအစိုးရတွေကလူအခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေကျူးလွန်တာမျိုးမဖြစ်အောင် ဘလို့တားဆီးရမလဲဆိုတဲ့လမ်းညွှန်ချက်ကိုအမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ထားတယ်လို့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုတ်သမားရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့ဘတ်စဘီကပြောပါတယ်ရည်ရွယ်သည်ဖြစ်စေမရည်ရွယ်ဘဲဖြစ်စေထောက်လိုက်တဲ့စောင့်ကြည့်ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေဟာတိုင်းပြည်တစ်ခုရဲ့စီးပွားရေးကာကွယ်ရေးလူ့အဖွဲ့အစည်းကောင်းကျိုးအတွက်အပြုသဘောဆောင်တဲ့အလားအလာရှိပါတယ်။ဥပမာရွေးကောက်ပွဲတွေမှာဝင်ရောက်ဆွတ်ဖက်မှုကိုကာကွယ်ဖို့အသုံးပြုတာမျိုးဖြစ်ပါတယ်။ဒါပေမဲ့များသောအားဖြင့်တော့နိုင်ငံသားအစိုးရတွေဟာစောင့်ကြည့်ဤပညာနဲ့ပစ္စည်းတွေကိုတလွဲအသုံးချပြီးသဘောထားကွဲသူတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့လူနည်းစုတွေကိုချင်းချောက်ထိန်းချုပ်ဖို့သတင်းပေးတွေလွတ်လပ်စွာထုတ်ဖော်သူတွေနိုင်ငံရေးပြိုင်ဘက်တွေသတင်းတောင်းနဲ့ရှေ့နေတွေကိုလည်းကြောက်ရွံ့သွားအောင်နှောက်ယှက်တားဆီးဖို့နဲ့သူတို့ကိုယ်ရေးကိုယ်တာကိုတရားလက်လွတ်ဆွတ်ဖက်တာမျိုးတွေသာလုပ်နေပါတယ်။တချို့ဖြစ်ရမှာတော့နိုင်ငံသားအစိုးရတွေဟာသူ့ပြည်သူတရားလုံးကိုအာဏာရှင်ဆန်စွာတရားဥပဒေနဲ့မကိုက်ညီတဲ့ထောက်လှမ်းစောင့်ကြည့်ဖို့အတွက်ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေကိုတလွဲအသုံးချနေပါတယ်။တရုတ်နိုင်ငံဟာအင်တာနက်ကိုအလွန်အမင်းထိန်းချုပ်ရေးမှာစောင့်ကြည့်ဤပညာကိုကျယ်ပြန့်စွာသုံးရင်းနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကိုချိုးဖောက်နေပါတယ်လို့ဘတ်စဘီကပြောပါတယ်။ရှင်ချမ်းပြည်နယ်မှာဆိုရင်အစစ်မြင့်ဤပညာသုံးစောင့်ကြည့်ရေးကင်မရာတွေနေရာတကာမှာချထားပြီးဝီဂါလူမျိုးစုကိုဖိနှိပ်တဲ့လှုပ်ဆောင်မှုတွေကိုအကောင့်အထည်ဖော်နေတာပါ။တခြားအစိုးရတွေဖြစ်တဲ့အီရန်၊ဗင်နီဇွဲလားတို့ဟာလည်းသူတို့ပြည်သူတွေအပေါ်အလားတူဤပညာမျိုးသုံးပြီးဖိနှိပ်နေပါတယ်။2019ခုနှစ် Wall Street Journal ရဲ့စုံစမ်းဖော်ထုတ်မှုအရ Algeria, Uganda နဲ့ Zambia နိုင်ငံတွေမှာလည်းအလားတူဖြစ်နေတာပါ။သူတို့ရဲ့ဤပညာပစ္စည်းတလွဲအသုံးချခံနေရတာကိုကာကွယ်ဖို့လမ်းညွှန်ချက်တွေကိုလိုက်နာလှုပ်ဆောင်ရေးဟာ American လုပ်ငန်းရှင်အတွက်အခုအချိန်လောက်ဘယ်တော့မှအရေးမကြီးခဲ့ပါဘူး။လူ့အခွင့်အရေးဖော်ဆောင်ရမှာကျွန်တော်တို့ရဲ့ချိတ်ကပ်မှုတွေပြည့်စုံလာအောင်ဆက်လုပ်သွားရမှာပါလို့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Busby ပြောဆိုပြီးအဲ့ဒီအထက်မှာတရားဥပဒေစိုးမိုးရေးကိုလေးစားဖို့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေမှာတရားဥပဒေမဲ့တစ်ဖက်သက်ဆွတ်ဖက်ခံရတာမျိုးကနေအကာအကွယ်ပေးဖို့လည်းပါဝင်ပါတယ်ဒီလိုခိုင်မာတဲ့ American စံတန်ဖိုးတွေအကောင့်အထည်ပေါ်လာစေဖို့ American လုပ်ငန်းရှင်တွေကလည်းလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်ကြမယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည့်ပါပြီ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဥရောပမှာ COVID-19 ကူးစက်မှုတိတ်များတဲ့ဒေတာတစ်ခုဖြစ်တဲ့ Spain နိုင်ငံ Madrid မြို့တော်မှာဒီရောဂါမပြန့်ပွားအောင်ချထားတဲ့တားမြစ်ချက်တွေကိုဒေတာဆိုင်ရာတရားရုံးကဖယ်ရှားပစ်ခဲ့တဲ့နောက်မှာ Spain အစိုးရက Madrid မြို့တော်အတွက်တောက်ကြနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒေတာရင်းခီးသွားလာခွင့်တားမြစ်ဖို့အတွက်ထောက်ပြန်ချက်တွေကိုဒေတာဆိုင်ရာအရာရှိတွေကမလိုက်နာကြတဲ့အတွက်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်အစိုးရကကက်ဘိနက်အထူးအစည်းအဝေးခေါ်ယူပြီးအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာပါဒီလိုကြေညာလိုက်တဲ့အတွက်ဝန်ကြီးချုပ်ဆန်ချက်စ်အနေနဲ့မြို့တော်မက်ဒရစ်အတွက်ကန့်သတ်မှုအသစ်တွေကိုချမှတ်ဖို့အာဏာပိုရလာပြီဖြစ်ပြီးမြို့တော်အာဏာပိုင်တွေဘက်ကလည်းဒေသဆိုင်ရာတရားရုံးအမိန့်ထွက်လာပြီးနောက်ပိုင်းလှည့်လျူရှုခဲ့ကြတဲ့ရောဂါကာကွယ်ဆိုင်ရာကန့်သတ်မှုတွေကိုပြန်ပြီးလှုပ်ဆောင်ရတော့မှာဖြစ်ပါတယ်နာဂွန်နိုကာရာဘက်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတရင်နှစ်ပတ်နေပွားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံမှုတွေများလာနေခြင်းမှာပဲဒီဒေသတွင်အဖြစ်ခတ်တွေချက်ချင်းရက်ဆဲဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပိုင်ကြားလိုက်ပါတယ်ဒီတိုက်ပွဲတွေအဆုံးသတ်ဖို့အတွက်ရုရှားစစ်အကဂျာဝင်ဆောင်ရွက်ပေးမဲ့ဆွေးနွေးပွဲတွေမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်ဖက်စလုံးကပါဝင်ဖို့သဘောတူခဲ့ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲမီရှယ်ဘက်ရှလေးရဲ့ပိုင်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာတောက်ကြံတွေက COVID-19 ရောဂါကူးစက်ခံရသူနောက်ထပ် 1,400 ကျော်တွေ့ခဲ့ပါတယ်။နေစဉ်တက်ခွဲဆန့်သက်မှုကိုအရင်ကထက်3ဆတိုးပြီး 15,000 ကျော်ဆန့်သက်နိုင်ခဲ့ရကနေအခုလိုတွေ့ရှိခဲ့တာပါ။အခုဆိုမြန်မာနိုင်ငံမှာအကူးစက်ခံသူက 2,400 နီးပါးရှိနေပြီဖြစ်တယ်လို့သေဆုံးသူကလည်း 566 ဦးထိရှိလာနေပါပြီ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုချွန်းဘော်ကမာရာဝီမြို့မှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအသွာအလာပိတ်ပင်တဲ့အမိန့်ကိုသမ္မတရိုဒရီဂိုဒူတာတေကထုတ်ပြန်လိုက်တဲ့အတွက်မွတ်စလင်သဘုံတွင်နဲ့ပြည်ပကရီဖြစ်ပွားနေတဲ့နေမြေထဲမှာလုံခြုံရေးပုံမတင်းကျပ်သွားခဲ့ပါတယ်။မာရာဝီမြို့နဲ့လာနာအိုဒယ်ဆာပြည်နယ်ဝန်းကျင်ဒေသတဝက်ကိုစက်တင်ဘာ28ရက်နေ့ကစပြီးအောက်တိုဘာလကုန်ထိကွာရန်တိန်းချအသွာအလာကန့်သတ်ထားတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.